ရန်ကုန်မြို့မင်္ဂလာတုံလေးစိတ်မှာမနေ့ကတနက်နေ့ပြစ်သက်ခံခဲ့ရတဲ့တရားလွှတ်တော်ရှင်နေကြီးဥက္ကိုနီရဲ့ဖြစ်ရက်နဲ့ပတ်သက်လို့နိုင်ငံတော်သမ္မတရုံးအနေနဲ့စိတ်မကောင်းဖြစ်မိကြောင်းနဲ့အမှုမှန်ပေါ်ပေါက်ရေး PPCC ဆောင်ရွက်သွားမှာဖြစ်တယ်လို့လုံခြုံရေးကိုလည်းတင်းကျပ်ထားကြောင်းသမ္မတရုံးညွှန်ကြားရေးမှူးဦးစောထေက VOE ကိုအခုလိုပြောပါရစေ။
ကျွန်တော်တို့အထူးပဲစိတ်မကောင်းဖြစ်ရတယ်အခုဒီဖြစ်စဉ်နဲ့ပတ်သက်လို့လည်းကျွန်တော်တို့ကြေကန်းဆမ်းမိကြပြီဖြစ်တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စီစီကတာကံကြွယ်ဆောင်ရွက်ပေါင်းတော့ပေါ့နော်အပြီးကတော့တေကံမိတဲ့အတွက်ဒီခံကုန်သမီးချက်တွေပေါ်လို့ဒီတော့ကျွန်တော်တို့စီစီကတာကိုကံကြွယ်ဆောင်ရွက်ဖြစ်တယ်ဒီချိန်မျိုးမှာပဲတောင်ကျုံကြီးပဲကျွန်တော်တို့ပုံမူပြီးတော့သင်ချက်ထားတယ်လို့ပြောရပါပါ
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာတပတ်ကြာပြုလုပ်တဲ့ခေါင်းဆောင်မှုလေ့လာရေးအစီအစဉ်ကိုဥက္ကိုနီတက်ရောက်ပြီးတနင်္လာနေ့ကရန်ကုန်မြို့ကိုပြန်ရောက်လာချိန်မင်္ဂလာတုံလေးစိတ်မှာတနက်သမားတအူးကသူ့ရဲ့ဦးခေါင်းကိုပစ္စတိုတနက်နဲ့အနီးကပ်ပစ်ပြီးလှုပ်ကြံခဲ့တာဖြစ်ပါတယ်။ဒါဟာကြိုတင်ကြံစီထားတဲ့အင်မတန်ဆိုးရွားတဲ့လှုပ်ကြံမှုတစ်ခုဖြစ်တယ်လို့ NLD အတွင်းမှုအဖွဲ့ဝင်ဦးဝင်းထင်ကသတင်းတောက်တွေကိုပြောပါတယ်
။ကျွန်တော်ဗီဒီယိုတွေမှာကြည့်ရသလိုရှိရင်ဥက္ကိုနီကသူတမီးကြီးကိုချီထားရတယ်ကျားတက်တဲ့လူကခေါင်းကိုတနက်နဲ့ချိန်ရောက်ဆိုတာဗီဒီယိုတက်လာဆိုတော့ဒါတမင်သက်ကျူတင်လောက်ကြတဲ့ကိစ္စလေးအဲတော့တမင်သက်ကျူတင်လောက်ကြတဲ့ကိစ္စမျိုးကြတော့လူကြီးရှိတော့လူကြီးကာဝဲဖို့တော့ခိုင်းရင်လားတော်တော်ဖိုင်ရင်လားမတော်တဆမှာမဟုတ်ပဲနဲ့နောက်ပြီးတော့ဝိုင်းဖန်တဲ့ပုံကိုဒီကအပြစ်ခံရတယ်တယောက်ဆိုတည်သွားတယ်အဲ့လိုကြီးဆိုတာပေါ့
NLD ပါတီရဲ့ဘ ਹੁ ဥပဒေအထောက်အကူပြုအဖွဲ့ဝင်ဥကိုနီကိုလောက်ကျန်တက်ဖြတ်ခဲ့တဲ့သူကိုဖမ်းဆီးရမိထားပြီးကြံရပါတွေကိုလည်းအလျင်အမြန်ဖော်ထုတ်နိုင်ဖို့တပ်ဆိုင်ရာအာဏာပိုင်တွေကကြိုးပမ်းနေကြောင်းမနေ့ကထုတ်ပြန်တဲ့ NLD တွေးရမှုအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဥက္ကိုနီဟာပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့ဥပဒေအကြံပေးအဖြစ်ပါတီအတွက်လိုအပ်တဲ့ဥပဒေရေးရာကိစ္စတွေအကြံဉာဏ်တွေကိုအစဉ်အမြဲပံ့ပိုးခဲ့သူဖြစ်တဲ့အတွက်ဥက္ကိုနီလောက်ကျန်ခံရမှုဟာဒေါအောင်ဆန်းစုကြည်နဲ့ NLD အတွက်အစားထိုးမရတဲ့ဆုံးရှုံးမှုကြီးတစ်ခုဖြစ်တယ်လို့ကြေညာချက်ကဆိုပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေရေးရာကိုကျွမ်းကျင်တဲ့တရားလွှတ်တော်ရှေ့နေကြီးဥက္ကိုနီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုအစ်စ်ပြန်လည်ရေးဆွဲဖို့အတွက် VOA မြန်မာပိုင်းနဲ့တွေ့ဆုံမေးမြန်းခဲ့မှာအခုလိုပြောဆိုခဲ့ပါတယ
်။ဒီဥပဒေကစရေးကလေးကကိုစစ်သားတွေရေးထားတာ။တိုင်းပြည်ကိုဒီစစ်တပ်ကရတက်ပံပုံစံတစ်မျိုးမဟုတ်တစ်မျိုးနဲ့အုပ်ချုပ်လို့ရအောင်ရေးပြီးရေးထားတာ။ရေးကလေးကတို့ကသိတယ်။တစ်ချိန်ကြာရင်ပြင်မှာပဲဆိုတော့တို့ကသိပြီးသား။ဒါကြောင့်အစတည်းကပြင်လို့မရအောင်86ရာနှုန်းသဘောတူမှပြင်လို့ရမယ်ဆိုပြီးတို့က25ရာနှုန်းမှရထားတယ်အဖြစ်အချင်းချင်းလေးအဲ့တော့အခုရွေးကောက်ပွဲပြီးရင်ပြင်လို့ရမလားမရဘူးဘာဖြစ်လို့လဲဆိုတော့25ကျပ်သားပြန်ပါလာတာပဲဒီ25ရာနှုန်းကရှိနေအောင်ပါပဲအဲ့တော့25ရာနှုန်းရှိနေရင်နောက်တစ်ခါပြန်ပြီးတော့ဒီရွေးကောက်ပွဲပြီးလို့ပြန်တင်ရင်လည်းပဲဒီ25ရာနှုန်းသဘောမတူရင်ဒီဖွဲ့စည်းပုံမှာပြင်လို့မရဘူးဒါကြောင့်ကျွန်တော်ကအစအလေးကဒီဖွဲ့စည်းပုံမှာပြင်လို့မရတဲ့ဖွဲ့စည်းပုံကျွန်တော်တို့လောက်ရမှာအသိရေးပြီးအစားထိုးတဲ့နည်းလမ်းကိုပဲရှာရမယ
်အခုလိုတိုင်းပြည်အတွက်အရေးပါတဲ့သူတဦးလောက်ချံခံရတာဟာနိုင်ငံအတွက်ဆုံးရှုံးမှုကြီးတစ်ခုဖြစ်တယ်လို့အဝေးရောက်အမျိုးသားညွန်ပေါင်းအစိုးရအဖွဲ့ဝင်ကြီးချုပ်ဟောင်းဒေါက်တာစိန်ဝင်းကပြောပါတယ
်အစားထိုးလို့နေရတဲ့ပုံစံဆုံးရှုံးသွားတယ်ဒီဆုံးရှုံးမှုဟာမိသားစုတွေကတော့ပေါ့တိုင်းပြည်လုံးအနာဂတ်မှာရောလက်ရှိအချိန်မှာရောအများကြီးဆုံးရှုံးသွားတယ်သူတို့အရေးကြီးတဲ့အချိန်ကဥပဒေပညာရှင်ဖြစ်တယ်အမှန်ကန်လို့ထောက်ပြတယ်နေကြဆိုတာအဖြစ်ရှာတယ်အဲ့လိုပုံပုံမျိုးကိုဘလို့လူတွေကအစီအစဉ်နဲ့ဒီလိုလောက်ချမှုကြီးလုပ်တယ်အမတန်မှမိုက်နေတဲ့လောက်ချမှုမုန်းပြီးတဲ့လူကလုံတာဒါတော့သိကြတယ်သို့တော်လည်းပဲတယောက်တည်းလားနှစ်ယောက်လားသုံးယောက်လား conspiracy လို့ခေါ်တဲ့လောက်ချမှုကြီးလားအဲတခုတော့ရှိရဲ့ဒီပုံပုံဟာပြည့်ပြည့်ခတ်တဲ့အဲ့သူဥကိုနေတော့တိတ်တိတ်ဟုတ်ဆိုတော့တီးတဲ့လူမကျေနပ်တဲ့လူတွေကကြံစီတယ်လို့ပဲကျွန်တော်ယူဆပါ
။နိုင်ငံတကာရောက်မြမအရေးလှုပ်ရှားသူတွေကလည်းဥကိုနီလှုပ်ကြံခံရမှုနဲ့ပတ်သက်ပြီးဝန်ထဲကြောင်ပြောဆိုခဲ့ကြသလိုအမေရိကန်ပြည်ထောင်စုမယ်ရီလန်းပြည်နယ်မင်္ဂလာယာမအကြောင်းမှာတော့ဥကိုနီနဲ့တနက်သမားကိုကိုယ်တိုင်လိုက်ဖမ်းရင်းအသက်ဆုံးပါခဲ့ရတဲ့တက္ဆီမောင်းသူကိုနေဝင်းတို့အတွက်ဆူတောင်းမေတ္တာပို့အမျှဝေခဲ့ကြပြီးကျေးဇူးတင်မိသားစုတွေအတွက်ကူညီထောက်ပံ့ရေးလှူဒန်းခဲ့ကြပါရဲ့ရှင်